ဆီယနာတင်ထားတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုချင်းမရောက်နိုင်ကမြန်မာပြည်သူတွေအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်တိုက်တွန်းပေးဖို့2025ခုနှစ်နှစ်သစ်ကူမိန်ကုန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒီမိုကရေစီစနစ်လိုလားတယ်လို့တိုင်းရင်းသားကောင်းဆောင်တွေကဆိုနေပေမဲ့တကယ်လက်တွေ့မှာကိုဂျိုးအတ္တကိုအခြေခံပြီးလက်နက်ကန်ပဋိပက္ခတွေကိုဖန်တီးနေတာပြည်ထောင်စုပြုတ်ကွဲအောင်ဥတီဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသူ့ရဲ့နှစ်သစ်မိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်။ဒါအပြင်တိုင်းရင်းသားကောင်းဆောင်တွေအနေနဲ့ဖြစ်ချင်တာဖြစ်တင်တာတွေကိုချင့်ချိန်စဉ်းစားပြီးဖြစ်နိုင်တာကိုပြည်ထောင်စုအကျိုးကိုမျှော်ကိုးပြီးတော့ဒီမိုကရေစီလမ်းတကျဆောင်ရွက်တင်တယ်လို့လည်းသူကပြောပါတယ်။ညီနောင်မဟာမိတ်တွေအပါအဝင်အာရခတ်တပ်တော်စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ချိန်စစ်တမ်းတချို့ကြာဆုံးအဆင့်မြင့်ရာထူးကြီးတွေပါဖမ်းဆီးထိန်းသိမ်းခံရပြီးစီးရဲရရှုံးနေနေကြမှာပဲဗိုလ်ချုပ်မှုကြီးမေအောင်လိုင်ကနှစ်သစ်မိန်ကွန်းကိုပြောကြားတာဖြစ်ပါတယ်ခင်ဗျ